ဖျားရောက်ချင်းမြင့်လာကြတော့လေးစားပါတော့ဆရာကြီးများနဲ့ဆရာမကြီးများအားလုံးတက်ရောက်ချင်းမြင့်ပါတော့အပိတ္တများဆရာဝန်များအားလုံးမင်္ဂလာပါကျွန်မကတော့ Central Epidemiology Unit Department of Public Health ဒုညမှုဖြစ်ပါတယ်ကျွန်မကတော့ဒီ flu နဲ့ပတ်သက်လို့ flu surveillance ILI လို့ခေါ်တဲ့ influenza like illness နဲ့ sari လို့ခေါ်တဲ့ severe acute respiratory tract infection ကို surveillance တော့ကျွန်မ project manager ဖြစ်ပါတယ်ဒါကြောင့်မလို့ကျွန်မလာရှောက်ရှင်းပြအရင်ဆုံးမချင်းပြခင်မှာဟိုဒါစောင့်နေတော့ကျွန်မပြောစရာရှိပါတယ်ကျွန်မတို့တရားဆိုလို့ရှိရင်ဒီတုတ်ခွေးရောဂါဖြစ်နေတယ်ဆိုတာကိုဟိုကျွန်မတို့ရအခုဖြစ်မှကျွန်မတို့ထပြီးတော့လောက်တာမဟုတ်ပါဘူးကျွန်မတို့မှာဆိုလို့ရှိရင်တုတ်ခွေးရောဂါကိုစောင့်ကြည့်ကြည့်ရှုဖို့အတွက်ကျွန်မတို့မှာတနည်းအားပြောမယ် surveillance hospital လို့ခေါ်တဲ့စောင့်ကြည့်တဲ့ဆေးရုံကျွန်မတို့မှာတနင်္ဂနွေလုံးမှာရှိရုံကျွန်မတို့ကရှိထားပြီးသားဖြစ်ပါတယ်အဲ့ဒါအနေကိုတည်းကကျွန်မတို့ဒီဆေးရုံတွေကနေပြီးတော့ case တွေကိုတာမန် case တွေရောဆေးရုံတက်တဲ့ case တွေရောအဲ့ဒီအနေ sample တွေကိုတပတ်ကို၅ခုပုံမှန်အဖြစ် regular ပို့တစ်လောက်ဆိုလို့ရှိရင်အခု20ပေါ့နော်အဲ့လိုနေရာအဖြစ်ကျွန်မတို့ကနေပြီးတော့ sample တွေကို national health laboratory ကိုကျွန်မတို့ကပို့ပါတယ်ပိုးတဲ့အခါမှာ National Health Laboratory ကနေပြီးတော့ဒီပိုးတဲ့ sample တွေရဲ့ strain ပေါ့နော်သူတို့ကဘယ် strain နဲ့အဲ့ဒါကိုသူတို့ကြည့်ပါတယ်နောက်တစ်ခုကဘယ်လမှာဖြစ်ပွားမှုများလဲပို့တာများလဲကြည့်ပါတယ်နောက်ဒီပိုးရဲ့ virulence လို့ခေါ်တဲ့ရောဂါပြင်းထန်နိုင်မှုကြည့်ပါတယ်နောက်တစ်ခုကတခြားကပ်သွင်းဖြစ်ပွားမှုတွေရှိမရှိကျွန်မတို့ကြည့်ပါတယ်ဒီအရာတွေကနေကျွန်မတို့စောင့်ချက်ကြည့်ရှုခြင်းဖြစ်ပါတယ်အဲ့လိုစောင့်ချက်ကြည့်ရှုပြီးတော့ကျမတို့တွေကအများတန်းထောက်လန်းနေပါတယ်အဲ့ဒီမှာဆိုရင် February 28ရက်နေ့မှာဆိုကျမတို့အဲ Sentinel Hospital တွေကတာဝန်ရှိတဲ့သူတွေ physician တွေ pathologist တွေ lab ကတာဝန်ရှိတဲ့သူတွေနဲ့အမကြီးတော်မမိုးဆန်းတို့ဒီ National Health Laboratory မှာရှိတဲ့တာဝန်ရှိတဲ့ဒေါက်တာဆွေတင်တို့ဖိတ်ခေါ်ပြီးတော့ကျမတို့ဒီ coming season မှာ flu ဖြစ်လာလို့ရှိရင်ကျမတို့ဘယ်လိုမျိုးကျမတို့တွေ containment ဖြစ်အောင်လုပ်မလဲဘယ်လိုမျိုး control လုပ်မလဲဆိုတာကိုကျမတို့တွေplan ချထားပြီးသားလည်းဖြစ်ပါတယ်ဒါအားဆိုလို့ရှင်ဒီ slide ရပြီဆိုတော့ slide လေးကိုတစ်ချက်ရှင်းပြပါမယ်ဒီ flu ဆိုလို့ရှင်ဆရာကြီးခုနကလည်းမရှိပါတယ်1918မှာ Spanish flu ဆိုတာဖြစ်ပါတကယ်ကိုတော်တော်ဆိုးဆိုးဝါးဖြစ်တယ်ဆရာကြီးပြောလို့တန်း900လောက်ကို infected ဖြစ်တယ် infected ဖြစ်ပြီးတော့တန်း90နဲ့100လို့တော့ချို့တွေကခံမှန်းတယ်သေဆုံးတယ်ပေါ့နော်ဒါဆိုကမ္ဘာလူကြီးရဲ့300ကိုင်းတော့နဲ့900ကိုင်းတော့ရှိတယ်လို့တော့ပြောပါတယ်အဲ့ဒီတော့တကယ်ကို Spanish flu ပါအခုကျမတို့ဒီญาติမှာအခုကြားနေမြင်နေရတဲ့ဆိုပဲတောက်ခွေရဆိုလို့ရှိရင်တာမန်ရာ seasonal flu လို့ခေါ်ပါတယ်တာမန်ရာသီတုတ်ကွေးပဲဖြစ်ပါတယ်ဒါဆိုလို့ရှိရင်အခုဆရာတို့ဆရာမတို့ကြားမှာပေါ့ PDM 09ဆိုတော့ influenza A PDM 09ဆိုတော့နာမည်က09ဖြစ်တဲ့အတွက်ကြောင့်မို့သူကဘယ်ခုနှစ်မှာဖြစ်လဲဆို2009ခုနှစ်မှာဖြစ်ပါတယ်မက္ကဆီကိုနိုင်ငံမှာစဖြစ်ပါတယ်2009ခုနှစ် April မှာစဖြစ်ပြီးတော့ဒီကမ္ဘာလုံးကိုပြန့်နှံ့သွားတယ်ဒါပေမဲ့အဲ့ဖြစ်တော့တော့သေဆုံးမှုတွေရှိတယ်ဖြစ်ပွားကူးစက်မှုတွေများတယ်ဒါပေမဲ့လို့ဒီဟာရဲ့တစ်နှစ်ကြာတဲ့အခါမှာ2009မှာဖြစ်တယ်2010 August 10ရက်မှာဆိုလို့ရှင် WHO ကနေပြီးတော့ဒီရောဂါပြန့်နှံ့မှုကကမ္ဘာတော်ကွေးမဟုတ်တော့ဘူးတာမန်ပဲကမ္ဘာပြည်နယ်ကမ္ဘာနိုင်ငံအနှံ့မှာပြန့်နှံ့နေတယ်တာမန် seasonal တော်ကွေးပဲဆိုပြီးတော့သတ်မှတ်လိုက်ပါတယ်အဲ့ဒီအခုဖြစ်နေတဲ့ဒီ influenza ဆိုတာကလည်းဒီတော်ကွေးအမျိုးအစားပဲဖြစ်ပါတယ်ဆရာတို့ဆရာမတို့ဆိုရင်ဟိုဒီပါလဲတချို့တွေပြောနေကြတယ်ဒါတော်ကွေး virus အမျိုးအစားအစ်စ်လည်းမဟုတ်ပါဘူးဒါ flu ပါပဲအဲ့ဒီ flu ဆိုလို့ရှင်ကမ္ဘာနိုင်ငံအနှံ့မှာဆိုလို့ရှင်တိုက်ကြီးတွေအကုန်လုံးမှာဆိုရင်ဖြစ်ပွားနေတာကိုဒီပုံတွေမှာကြည့်လို့ရှိရင်သူကမြင်တာပါတယ်ဒါပေမဲ့လို့အဲ့လိုဖြစ်ပွားတာပေမဲ့လို့ကျမတို့တွေက northern hemisphere ဆိုတာရှိပါတယ် southern hemisphere ဆိုတာရှိပါတယ် north slide တွေပါလာပါမယ်အဲ့လိုဖြစ်နေမယ်လို့အများစုမှာဆိုလို့ရှိရင်ကမ္ဘာတိုက်တွေမှာဆိုလို့ရှိရင်ဖြစ်ပွားမှုကဘယ်လို influenza ကိုပြောမယ်ဆိုလို့ရှိရင်အမကြီးတို့မှာလည်းတခြားမိုက်တော်မိုးဆန်လည်းပြောပါမယ် influenza ကတော့ type A B C ပေါ့နော်လူကိုကူးစက်တာ၃ခုရှိပေမဲ့လို့ A နဲ့ B ကတော့ကပ်ရောဂါအသွင်ဖြစ်တယ်ပေါ့နော်အခုတွေ့တဲ့ influenza A ဆိုတာကလည်း influenza A PDM 09 H1N1 ဆိုတာကလည်း A ရဲ့အခွဲတစ်ခုဖြစ်ပါတယ်သူကဆိုလို့ရှိရင်ပေါ်မှာအဖြစ်ဆိုရင်ကျမတို့နိုင်ငံမှာလည်း influenza A PDM 09 H1N1 ရဲ့ H3 ဆိုတဲ့အမျိုးအစားတွေကတော့ကျမတို့ကဒီပုံမှန်အဖြစ်ဆိုရင်တော့ရှိနေပါတယ်သူက seasonal အနေနဲ့ရှိနေပါတယ်ဒါပေမဲ့လို့တချို့ပေါ့နော်ဒီလိုမျိုးကျမတို့ရဲ့ဒီ flu net ဆိုတဲ့တဲ့နိုင်ငံ148ကနေပြီးတော့ချိတ်ဆက်ထားတဲ့ flu net ဆိုတဲ့ကျမတို့ရဲ့ဒီ system ရှိပါတယ်အဲ့ဒီ system ကိုကျမတို့ကနေဒီကရတဲ့အဖြေတွေ sample တွေရဲ့အဖြေတွေကိုကျမတို့ပို့ပါတယ်ပို့တဲ့အခါမှာဆိုလို့ရှိရင်အဲ့ပို့တာရဲ့အဖြေတွေပေါ်မှာဒီဘက်ကျမတို့နိုင်ငံမှာဆို circulating virus ကဘယ်ဥစား dominant ဖြစ်လဲဆိုတာကိုသိလာပါတယ်အဲ့ဒါကို now slide တွေမှာဖော်ပြမှာဖြစ်ပါတယ်ဒီကတော့ global circulation မှာဒီမှာဆိုလို့ရှိရင်ဆရာတို့ကျမတို့ကြည့်လိုက်မယ်ဆိုလို့ရှိရင်เนาะကျမတို့ကဟို ယောဂတွေကိုကျွန်တော်အပိဓာမျိုးလောကြီးကဝိကလို့သတ်မှတ်ပါတယ်အဲ့တော့3လဆိုလို့ရှိရင်73ပတ်ပေါ့နော်3လ73ပတ်တနည်းကိုဆိုလို့ရှိရင်52ပတ်တိရှိပါတယ်ဒီမှာဆိုရင် global circulation ကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဒီမှာသူကဆိုလို့ရှိရင49 46လောက်ကနေပြီးတော့စပြီးတော့ဒီတနည်းဖြစ်ဆိုနောက်3လပေါ့နော်တနည်းနှစ်တနည်းရဲ့နောက်ဆုံး3နောက်ဆုံး2လအကွဲအဲ့လောက်မှာစပြီးတော့သူကဖြစ်လာပြီးတဲ့ခါကျဘယ်အချိန်မှာ peak ဖြစ်လဲဆိုတော့ဒီ week နော်ဒီမှာဆိုရင် 8 9လောက်မှာဖြစ်တယ်တနည်းဖြစ်ဆို February လောက်ဆိုလို့ရှိရင်အဲသူက February လောက်ကုန်လောက်ဆိုရင်သူက peak ဖြစ်တာကိုသူကတွေ့ရတယ်ပြီးလို့ရှိရင်ပြင်းပြင်းသူက subscribe ဖြစ်သွားတယ်ဒီပုံမှာကြည့်လိုက်မယ်ဆိုလို့ရှိရင်เนาะဒီမှာဆိုလို့ရှိရင်ဒီလိုအရောင်လေးတွေပေါ့လိမ္မော်ရောင်လေးတွေ ਨੇ ပြထားတာအဲ့ဒါဘီအုပ်စုတွေဖြစ်ပါတယ်ဒီမှာဆိုလို့ရှိရင်လည်းဒီမှာဆိုလို့ရှိရင်လည်းသူက Victoria ရဲ့အဲ Yamagata ရဲ့ဆိုပြီးသူက lineage ရှိပါတယ်နောက်တစ်ခါကျကျမတို့ A ကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဖြစ်ပွားမှုနှုန်းကကြည့်လိုက်မယ်ဆို A တွေကများနေအောင်တွေ့ရပါတယ် A မှာဆိုတချို့ A ကဘာ type လဲဆိုမခွဲနိုင်တဲ့ A တွေရှိပါတယ်တချို့ A ကတော့ H3 ဆိုတာရှိပါတယ်တချို့ A ကကျတော့H1N1PTM09 ဆိုတာရှိပါတယ်။ဒါကြည့်လိုက်လို့ရှိရင်ဒါ global မှာဆိုလို့ရှိရင်ဘယ်လိုမျိုးဖြစ်ပွားတာဘယ်လားတွေမှာဖြစ်ပွားမှုများတယ်။ဘာ type တွေကတွေ့ရများတယ်ဆိုတာကိုဒီပုံမှာဟိုဒီပုံမှာဖော်ပြထားပါတယ်။ဒါဆိုရင် Northern Hemisphere ပေါ့နော်။ Northern Hemisphere ဆိုလို့ရှိရင်ကြည့်လိုက်တယ်ဆိုလို့ရှိရင်ဆရာတို့ဆရာမတို့ဘာကိုသတိထားမိလဲဆိုရင် Northern Hemisphere global global pattern နဲ့သွားတူနေတာကိုဆရာတို့တွေ့ရပါလိမ့်မယ်။ဒီမှာဆိုလို့ရှိရင်ဒီလိုပဲဒီ50 48လောက်အလောက်ကနေပေါ့နည်းနည်းစဖြစ်လာနေပြီးတော့ဒီလို86လောက်မှာဆိုရင်ပြီးဖြစ်တာကိုတွေ့ရအောင်။ဒါဆိုရင် Northern Hemisphere ထဲမှာဘာမြို့ဘာတိုင်းပြည်တွေပါလဲပေါ့နော်။ဒါဆို A ဘိုင်းဒေတာဖြစ်တဲ့အတွက်ကြောင့်မို့သူက Russia တို့ Canada China US India နောက် Kazakhstan နောက် Algeria ရယ်နောက်တစ်ခါ Saudi Arabia ရယ် Mexico ရယ် Sudan ရယ်ဆိုတော့အဲ့တိုင်းပြည်တွေကတော့ဒီ Northern Hemisphere မှာအဓိကပါဝင်နေတဲ့အတိုင်းပြည်တွေဖြစ်ပါတယ်။ဒါဆိုလို့ရှိရင်သူတို့တွေရဲ့အတိုင်းပြည်တွေရဲ့ဒီရဲမှာဆိုလို့ရှိရင်ဒီဟာဆိုလို့ရှိရင် US ပါပါတယ်။အဲ့ဒါဆိုဆရာတို့ဆရာမတို့ US ရဲ့ပြီးခဲ့တဲ့ဟို January လ22ရက်က release လုပ်လိုက်တယ်။သူတို့တနစ်စာ influencer report ဆိုတဲ့အဲ့ literature ထဲမှာဆိုရင်ဘာပြောထားလဲဆိုလို့ရှိရင်သူတို့တွေရဲ့ season ဟာတဲ့October မှာစဖြစ်ပါတယ်တဲ့ October မှာစဖြစ်ပြီးတော့သူက mid February မှာဆိုသူက end ဖြစ်သွားတယ်လို့ပြောပါတယ်အဲ့ဒီ end ဖြစ်သွားတဲ့အခါမှာဆိုရင်အဲ့မှာ hospitalization က6399ပေါ့เนาะ6400နီးနီးဖြစ်ပြီးတော့အဲ့6400လာ hospitalization မှာဆိုလို့ရှင်ကိုဟာပေါ့เนาะ 92.6% ကို morbid ရှိနေတာဆိုတာတွေ့ရတယ်လို့ပြောပါတယ်ဒါကနောက်ပိုင်းမှာဟိုကျွန်မပြောမယ့်အကြောင်းအရာတွေကဒါအချီးဖြစ်ပါတယ်ဒါဆိုကို morbid တွေ့တယ်ဘယ်ကို morbid တွေကဖြစ်များဆုံးလဲဆို cerebrovascular diseases တွေပေါ့เนาะသူကဟိုကတော်တော် percentage က 45% လောက်ရှိပါတယ်နောက်ဒုတိယအဖြစ်များတာဘာလဲဆို metabolic disorder ပေါ့เนาะအဲ့ဒီယောဂ metabolic disorder ကကြာတော့ဒုတိယအဖြစ်များတော့သူကလည်း40ဝန်းကျင်ရှိပါတယ်နောက်တတိယကတော့ထူးထူးဆန်းဆန်းကျမတို့လည်းမထင်တာကို literature ဖတ်မှတ်သိတယ် obesity ပါဝါတဲ့သူတွေကဆိုလို့ရှိရင် risk ရှိပါတယ်ဒီသူတွေအဲ့ဝါတဲ့လူတွေမှာဆိုလို့ရှိရင်ဒီလိုမျိုးဒီ hospitalization ဖြစ်ရတဲ့ risk ရှိတယ်လို့ပြောပါတယ်နောက်နံပါတ်4ကတော့ chronic lung disease ပါchronic lung disease ရှိတဲ့လူတွေမှာဆိုလို့ရှိရင်ဒီ hospitalization rate ကများတယ်ဒီလိုဒါကတော့ major သူ comorbid တွေလို့ဆိုလို့ပါတယ်တနည်းပြောမယ်ဆိုဒါလူကြီးတွေမှာဖြစ်တာဖြစ်ပါတယ်ဒါဆိုလို့ရှိရင်ကလေးတွေမှာရောကလေးတွေမှာရောဒီ hospitalization ဘယ်လောက်ရှိလဲကလေးတွေမှာဆို hospitalization က1000ကျော်ရှိပြီမဲ့လို့ကလေးတွေက 55% ပဲ comorbid ရှိတာဆိုတာကိုတွေ့ရပါတယ် 55% မှာဆိုရင်ဘယ်လို comorbid တွေရှိလဲဆိုနံပါတ် 1 ကတော့ percentage အများဆုံး asthma ဖြစ်ပါတယ်ပန်းမရင်ကျက်ရှိတဲ့ကလေးတွေမှာဆိုလို့ရှိရင်တော့ဒီ risk ကပိုများပြီးတော့ကလေးတွေမှာဆိုရင် hospitalization ပိုများတယ် mortality လည်းရှိပါတယ်နောက်တစ်ခုကနံပါတ်2ကတော့ neurological disorder ဖြစ်ပါတယ်ကလေးတွေမှာအောင်ကျောနဲ့ဆိုင်တဲ့ယောဂါတွေရှိတယ်ဆိုလို့ရှိရင်တော့သူတို့မှာလည်း risk ရှိပါတယ်ကလေးတွေမှာတော့ဒီ comorbid က 55% ပဲရှိရလို့ပြောပါတယ်နောက်သူတို့မှာပြောထားတယ်17နှစ်ကနေ44နှစ်ပေါ့နော်ဆက်ရုံတက်တဲ့အမျိုးသမီး900ကျော်ရှိပါတယ်အဲ900ကျော်ထဲမှာ pregnancy က159ယောက်ပါတဲ့အတွက်ကြောင့်မို့သူကလည်း risk တော်တော်ရှိပါတယ် 27% လို့သူပြောထားပါတယ်ဒါတွေကတော့ခုန literature နဲ့ဒီ Northern Hemisphere မှာ US ပါတယ်သူ US CDC ကထုတ်တဲ့ဒီ2000ဒီလ21ရက်ပေါ့ဂျွန်လ21ရက်ကထုတ်တဲ့ literature ဒီဟိုမှာ report မှာအဲ့လိုကျွန်မဖတ်ရတာကိုပြန်ပြီး share တာဖြစ်ပါတယ် Southern Hemisphere ဆရာတို့ဆရာမတို့ညှိလိုက်မယ်ဆိုလို့ချင်း Southern Hemisphere မြန်မာနိုင်ငံကကြတော့ Northern Hemisphere နဲ့နှီးပေမဲ့လို့ Spain ကကြတော့ Southern Hemisphere နဲ့ပို့ပြီးတော့ Southern Hemisphere နဲ့ကိုက်ညီတာတွေ့ရပါတယ်။တနည်းပြောမယ်ဆိုလို့ချင်းတမာပိုင်းစုံဖြစ်တဲ့အတွက်ကြောင့်မို့တနည်းပတ်လုံးဖြစ်နေတာကိုတွေ့ရပြီးတဲ့အခါကျတော့ဘယ်အချိန်မှစဖြစ်လာလဲဆို week 26လောက်မှာစဖြစ်တာလေ။ week 26ဆိုရင်ဂျွန်လပေါ့နော်ဆရာတို့73ပတ်ဆိုရင်3လဆိုတော့26ဆိုဂျွန်လ။အဲ့လောက်ကနေစဖြစ်တာကိုတွေ့ရပါတယ်။တွေ့ရပြီးတော့တနည်းပတ်လုံးဖြစ်နေတာကိုတွေ့ရပြီးတော့ဘယ်အချိန်လောက်မှာ ူအကြလဲဆိုလို့ရှိရင်ဒီ week သူများတွေပေါ့เนาะ northern hemisphere မှာဖြစ်များတဲ့အချိန်တွေမှာဆိုလို့ရှိရင်နည်းနည်းနည်းဝါတာတွေ့ရပြီးတော့ပြန်ပြီးတော့ morning မှာမေလလောက်ကစပြီးပြန်တက်လာတာကိုတွေ့ရပါတယ်ဒါဆိုလို့ရှိရင် southern hemisphere နဲ့ northern hemisphere ရဲ့ခြားနားချက်ကြည့်လိုက်မယ်ဆိုလို့ရှိရင်ဆရာတို့ B type က southern hemisphere မှာဟို northern နဲ့စာလို့ရှိရင်ပိုများတာကိုတွေ့ရပါတယ်နောက်တစ်ခုကကြတော့A လည်းအဲ့လိုပဲ A not determined ဒီမှာရှိပါတယ် A not determined နောက်တစ်ခု AH3 ဒီမှာရှိပါတယ် AH3 ဒါကတော့ A ခုတွေ့ရပြီးတော့တိဆုံးမှုလေးတွေအချို့ရှိနေတဲ့ AH1N1PDM09 ဖြစ်ပါတယ်ဒါဆိုလို့ရှိရင်2009ခုနှစ်ကစလိုက်တဲ့ April စလိုက်တဲ့အဲ့ဒီတုတ်ခွေးရဆိုလို့ရှိရင်အခု2019ခုနှစ်ဆိုတော့ 1 decade ကြာသွားပြီဖြစ်ပါတယ်10နှစ်ကြာတဲ့အခါမှာပေါ့နော်တကယ်လို့ပြန်ပြီးတော့ပြောရမှာဖြစ်ပါတယ်ဒါဆိုလို့ရှိရင်တစ်နှစ်ပတ်လုံးဖြစ်တယ်ဖြစ်တဲ့အခါမှာဆိုလို့ရှိရင်ကျမတို့နိုင်ငံရဲ့ strain ကဟိုတခြား strain နဲ့ Europe strain နဲ့မတူဘူးကျမတို့နိုင်ငံမှာကြာသူတို့မှာဆိုလို့ရှိရင် A ဆိုလို့ရှိရင်ငကိုရီကသူက AH1N1PDM09 သူက dominant strain ဖြစ်ပါတယ်ကျမတို့နိုင်ငံပါဝင် indigenous နိုင်ငံတွေမှာဆို AH3 က dominant ဖြစ်ပါတယ်B နဲ့ကြည့်မယ်ဆိုလို့ရှိရင်လည်း B မှာဆိုလို့ရှိရင်ဥရောပနိုင်ငံတွေ Northern Hemisphere တွေမှာဆိုလို့ရှိရင် Victoria lineage လို့ခေါ်ပါတယ်အဲ့ဒါ dominant ဖြစ်မလို့ကျွန်တော်တို့နိုင်ငံမှာ Yagamata lineage ကပို့ပြီးတော့တွေ့ရတာများပါတယ်ဒါဆိုလို့ရှိရင်ကျွန်တော်တို့ influencer မြန်မာအခြေအနေပေါ့နော်2008နဲ့2018နဲ့2019အခြေအနေပါအဲ့ဒီမှာဆိုလို့ရှိရင်ကျွန်မကဒီမှာစုစည်းထားပါတယ်2018မှာဆိုလို့ရှိရင်ကျွန်တော်တို့တွေကဘလောက်ဟိုအဖြစ်လဲဆိုရင် test တက်ပေါ့နော်ကျမတို့ influencer ကို test စစ်တာ368စစ်ပါတယ်2018မှာ368စစ်တယ်စစ်တဲ့ဖာမှာဆိုလို့ရှင်ပိုးတွေ့တဲ့သူက118ယောက်ရှိပါတယ်ပိုးတွေ့တယ်ဆိုတာ A B အဲ့ဒါတွေကိုပြောတာပါအဲ့ဒီမှာဆိုလို့ရှင် AH1N1 PDM09 တွေ့တာ73ယောက်ပဲရှိပါတယ်တင်ဆုံးမှုမရှိပါဘူး2018ပေါ့နော်2018ဒါပေမဲ့ဆရာတို့ဆရာမတို့သတိထားမိပါလိမ့်မယ်2019မှာတော့ကျမတို့တွေကဆိုလို့ရှိရင်ဟိုဖြစ်ပွားမှုတော့လည်းများတယ်တည်ဆုံမှုတွေလည်းရှိတာကိုတွေ့ရပါတယ်2019ကဆိုရင်1165ယောက်စစ်ပါတယ်1165ယောက်စစ်တာမှာ458ယောက်ပိုးတွေ့ပြီးတော့ A positive ဖြစ်တာ406ယောက်ရှိပြီးတော့တည်ဆုံမှု38ယောက်ရှိတာကိုတွေ့38ယောက်ရှိခဲ့တာကိုဆရာတို့ဆရာမတို့သိကြမှာပါအခုဆိုရင်2019ပေါ့နော်2019အထိမနေ့အထိဆရာကြီးဝန်ကြီးစီကိုသတင်းပို့တဲ့အထိဆိုလို့ရှိရင်တော့ကျမတို့က NHL test တက်လုပ်တဲ့စုစုပေါင်း sample က343ရှိပါတယ်343မှာဆိုလို့ရှိရင်စုစုပေါင်းပိုးတွေ့လူနာ119ရှိပါတယ်ပိုးတွေ့တယ်ဆိုတာက A ရော B ရောအားလုံးပါပါတယ်အဲ့ဒီပိုးတွေ့တဲ့လူနာထဲမှာဒါဆိုလို့ရှိရင် AH1N1 PDM09 ကဘယ်လောက်တွေ့သလဲဆိုရင်69ယောက်တွေ့ပါတယ်ဟုတ်ပြီ69ယောက်တွေ့ပြီးတဲ့ခါကျတော့ hospitalization ဘယ်လောက်ရှိလဲဆို236 hospitalization ရှိပါတယ်အဲ့ဒီ236 hospitalization က death နေနဲ့ပြောမယ်ဆိုရင်မနေ့အထိသတင်းပို့တဲ့အရာဆိုလို့ရှင်တော့ 21 death ရှိပါတယ်ဟုတ်ပြီအဲ့ဆိုလို့ရှင် 21 death ကို21 death ကိုကျမတို့တွေက case ပေါ့နော် line list လောက်ပါတယ်ဒီ case တွေအရဆိုလို့ရှင်အသက်ဘလောက်ကနေဘလောက်လဲပေါ့နော်အသက်ဘလောက်ကနေဘလောက်လဲဘယ်ဒေတာတွေမှာဖြစ်များသလဲသူတို့မှာဆိုလို့ရှိရင်ဒီဟာဘာယောဂါတွေအခြားဖြစ် comorbid ပေါ့နော်သူတို့မှာဘာယောဂါတွေ analyze ရှိနေသလဲကျမတို့ဆိုလိုတာကဒီသေးတဲ့သူက H1N1 ကြောင့်သေးတာမဟုတ်ဘူးတခြား comorbid ကြောင့်သေးတာလို့ကျမတို့လွှဲခြားချင်တာမဟုတ်ပါဘူးကျမတို့သိချင်တာကျမတို့ကဒီယောဂါဒီလူနာတော့သေသွားပြီသေသွားတဲ့အခါမှာသူ့မှာ comorbid ကဘာရှိနေတယ်အဲ့လို comorbid ကဘာရှိနေတနည်းပြောမယ်ဆိုရင်ဒီလူနာသူ့မှာသူဟိုသွေးတိုးဆီးချိုရှိပေမဲ့လို့သူကသေချင်မှသေမှာပေါ့နော်ဟုတ်ပြီလားဒါပေမဲ့လို့ကျမတို့အနေနဲ့ဆိုလို့ရှင်ဒီလိုသွေးတိုးဆီးချိုရှိတဲ့ control မရဘူးသူ့မှာ heart disease တွေရှိနေတယ်ဒီလိုအချိန်မှာသူများနဲ့မတူခုခန်းနဲနေအချိန်မှာဒီလိုတုတ်ခွေးယောဂပေါ့ဝင်လာလိုက်တဲ့အခါမှာဆို 1+1=3 ဖြစ်တဲ့သဘောပါပဲသူက preservative factor ပေါ့နော်ဒါဆိုလို့ရှင်ဘယ်သူအသက်ဘယ်အသက်ရွယ်တွေမှာဆရာတို့ဆရာမတို့အဖြစ်များသလဲဆိုပြီးတော့အာကျမတို့တွေအနေနဲ့ line list ဆွဲလိုက်တဲ့အခါမှာဆိုအသက်15နှစ်ကနေပြီးတော့65နှစ်အရွယ်တွေအားဆိုရင်ဖြစ်ပွားမှုပိုးတွေ့ရှိမှုအများဆုံးတွေ့ရပါတယ်ဒါဆိုလို့ရှင်သေးတာတွေကရောသေးတာတွေကတော့ဒီသက်ရွယ်မှာတော့များပြီမယ်လို့ကျမတို့သေတဲ့သူတွေကြည့်လိုက်မယ်ဆိုလို့ရှင်အရန်ငယ်လုံးနဲ့ကလေးတွေရယ်အရန်ကြီးလုံးနဲ့အသက်65အထက်80ကျော်ရယ်အဲ့လိုမျိုးပေါ့နော်6လအထိအဲ့လိုကလေးတွေတနည်းအောက်ကလေးတွေသေဆုံးတာကိုတွေ့ရပါတယ်ဒါဆိုလို့ရှင်သေဆုံးတဲ့သူတွေတယောက်ချင်းတယောက်ချင်းကိုကျမတို့ကွန်မော့ပဲကြည့်လိုက်တဲ့ခါမှာ2 tab ကျော်ကျော်အောင်ဆိုလို့ရှင်သူတို့ကကွန်မော့ပဲတည်ရှိပါတယ်ကလေးတွေမှာဆိုရင်ခုန literature နဲ့ guide တဲ့ကလေးတွေမှာဆိုရင် down syndrome ရှိရ CP ရှိတဲ့ asthma ရှိတဲ့ကလေးတွေရှိတယ်ပေါ့နော်လူကြီးတွေမှာလည်းဒီလိုပါပဲ cerebral ချုပ်တယ်ပါဆိုလို့ချုပ်ကလေးတွေမှာဆိုရင်ဟာတကောတွေက heart defect ရှိတဲ့ကလေးတွေအဲ့လိုမျိုးမှာဆိုရင်ကလေးတွေမှာ mortality ရှိပါတယ်လူကြီးတွေလည်းဒီလိုပါပဲ hypertension တို့ diabetes တို့ uncontrolled ပေါ့နော် hyper diabetes renal diseases တွေပြီးလို့ရှိရင်နောက်တစ်ခါ cox lung တွေနောက်တစ်ခါကျ chronic lung diseases တွေဒီလို patient တွေမှာဆိုသေဆုံးမှုများတာကိုတွေ့ရှိရပါတယ်ဒါကတော့ကျမတို့ရဲ့ specimen မှာကျမတို့ရဲ့ specimen ကတော့ခုနပြောသလိုသူများနိုင်ငံနဲ့ရှင်းလို့ရှင်တော့ specimen ကတော့ရရှိမှုနည်းပေမဲ့လို့ကျမတို့ဒီ specimen ကနေပြီးတော့ virus strain တွေထွက်လာတာကိုကြည့်လို့ရှင်ဒီဥစားအင်ဂျီချင်းနိုင်ငံတွေရဲ့ virus strain နဲ့ကိုက်ညီတာတွေ့ရတဲ့ကျမတို့ရဲ့ surveillance system မညံ့ဘူး surveillance system sensitive enough ဖြစ်တယ်ဆိုပြီးတော့ပြောလို့ရပါတယ်ဒါဆိုလို့ရှင်ဒီမှာကြည့်လိုက်မယ်ဆိုရင်ဒါတွေက B ဥစုတွေဖြစ်ပါတယ်ဒီကတော့နော်ဒီကတော့ AH3 ဖြစ်ပါတယ်ဟို2018မှာဆိုရင်ဆရာတို့ဆရာမတို့ပြောသလိုပဲဒီမှာ118ရောက်မှာဆိုလို့ရှင် PM09H1N1 73ရောက်ပဲရှိတယ်ဆိုတဲ့အတွက်ကြောင့်မို့နော်ဒီ B တွေ B ဟိုဟာကြတော့ B ကကြတော့ပိုများတာကို100ကျော်ဖြစ်နေတာကိုဒီမှာတွေ့ရပါတယ်ဟုတ်ဒါကတော့ကျမတို့ရဲ့ neighboring countries တွေပေါ့နော် neighboring countries တွေက influenza surveillance report ပါဒါကတော့ Bangladesh မှာသူတို့ရဲ့ဖြစ်ပွားပုံကိုကြတာပါသူတို့လည်း H3 ဆိုတာ HLB ပေါ့နော် influenza B များသူတို့မှာလည်းရှိပါတယ်ဒီမှာတော့ဒါကတော့ China ပါ India ပါမြန်မာဒါကတော့မြန်မာ data ပါဒါက Laos Thailand အဲ့မှာကြည့်လိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ influenza ကိုကျွန်မတို့ပြောတဲ့ခါမှာ week 10နဲ့ပြောပါတယ်ဒါဆိုဒီဘက်ကတော့ week 27ပေါ့နော်အဲ့ flu နဲ့မှာဆိုလို့ရှိရင်အဲ့လိုမျိုး week 27 ठी ဖြည့်တဲ့သူဆိုတာတကယ်ကြာလို့ရှိရင်ကျွန်မတို့တကယ် update တဲ့ကျွန်မတို့ဟိုနိုင်ငံ WHO ရဲ့အကူအညီနဲ့ဖြည့်နိုင်ပါတယ်ချို့နိုင်ငံတွေမှာတော့ week 25 to 24 ठी ပဲရှိပါတယ်ဒါပေမဲ့အဲ့ဒီ data တွေကိုကြည့်လိုက်မယ်ဆိုရင်တော့ကျွန်မတို့တိုင်းပြည်ရဲ့ဖြစ်ပွားနှုန်းကကျွန်မတို့တိုင်းပြည်လူဦးရေနဲ့သူတို့တိုင်းပြည်လူဦးရေနဲ့အဲ့လိုမျိုးနဲ့ဟိုနှိုင်းစာကြည့်လိုက်မယ်ဆိုရင်ကိုကျွန်မတို့တိုင်းပြည်ရဲ့ဖြစ်ပွားနှုန်းနည်းနေသေးတာကိုတွေ့ရပါတယ်ဒါကတော့မြန်မာနိုင်ငံရဲ့ influenza surveillance report နဲ့ဒီ Southeast Asia မှာတွေ့ရတဲ့ဟာကိုဖော်ပြထားခြင်းဖြစ်ပါတယ်တနည်းဒီနေ့ပြောမယ်ဆိုလို့ရှိရင်ဒီမှာ Southeast Asia မှာ Brunei တို့ Cambodia တို့ Indonesia တို့ Laos တို့ဒီနေ့ကျွန်မတို့နဲ့ strange ညာဆိုရင်ဟိုကျွန်မတို့နဲ့ kait နေတာကိုတွေ့ရမှာဖြစ်ပါတယ်ဒါဆိုလို့ရှိရင်အော်ဒီဆေးရုံရှိရုံဆရာတို့ဆရာမတို့အနေနဲ့သိချင်ပါပဲဆေးရုံရှိရုံဘာမှလောက်တာလဲပေါ့နော်ဒါဆိုလို့ရှိရင်နေပြည်တော်ကနေတထောင်မှာကျမတို့ Sentinel site ဆေးရုံနေနဲ့တိဆောက်ဟိုဟောကျမတို့အနေနဲ့ဆောင်းပါးတွေယူပြီးတော့စောင့်ကြည့်နေပါတယ်ရန်ကုန်ဆေးရုံကြီးမှာကျမတို့ကြည့်ပါတယ်ရန်ကုန်သင်္ကန်းကျွန်းဆေးရုံကြီးမှာကြည့်ပါတယ်မန္တလေးမှာဆိုရင် Mandalay General Hospital ပေါ့နော်နောက်ကျမတို့မြစ်ကြီးနားဆေးရုံကြီးစစ်တွေဆေးရုံကြီးမြောက်ရီဆေးရုံကြီးမူဆယ်ကျမတို့ကဆိုတနည်းအားဖြင့် Nezat Gate တွေလိုမျိုးလူဝင်ထက်များတဲ့နေရာမျိုးမှာပို့ပြီးတော့ကျမတို့အနေနဲ့ Sentinel Hospital ကိုထားရှိပြီးတော့တနည်းအားပြောမယ်ဆိုယောဂါတွေ strain တွေပြောင်းလဲမှုရှိမရှိ strain ရဲ့ virulence လို့ခေါ်တဲ့ယောဂါပြင်းထန်နိုင်မှုနောက်ဘယ်ရာသီမှာဖြစ်လဲရိုးရိုးဖလူပဲလားဒါမှမဟုတ်ကပ်အသွင်ဖြစ်တာလားအဲ့ဒါတွေကအစအကုန်လေ့လာနေပါတယ်အခုနောက်ပိုင်းဆရာကြီးဝန်ကြီးကနေပြီးတော့တိုင်းနဲ့ပြည်နယ်မှာရှိတဲ့ဆေးရုံကြီးတိုင်းကို Sentinel Hospital ဖြစ်နေတတ်မှတ်ဖို့ဟိုမိဟိုလမ်းညွှန်မှုပေးထားတဲ့အတွက်ကျွန်တော်တို့ Sentinel Hospital 15ခုထိကျွန်တော်တို့တိုးချဲ့ဖို့အတွက်စီစဉ်ထားရှိထားတာဖြစ်ပါတယ်ဒီ Sentinel Hospital တွေကိုအဲ့လိုမျိုးဟိုပေါ့နော်ဆောင်ရွက်ပြီးတော့လောက်ရတဲ့မှာလဲကျမတို့မှာ basic အဓိကနောက်ခံအကြောင်းရင်း၄ခုရှိပါတယ်အဲ့ဒါဘာလဲဆိုတော့အဓိကတော့ Sentinel Surveillance တွေ Surveillance ကို strengthening လုပ်တယ်ဆိုတာကဆရာကြီးအမိန့်ရှိသလိုပဲခုန Zoonotic Pandemic ကနေ Zoonotic Pandemic ကနေပြီးတော့တကယ်ဟို Influenza Pandemic တွေကျမတို့ဖြစ်လာမှာဆိုလို့ Early Detection ရချင်တယ်ဆရာတို့ဆရာမတို့သိပါတယ်ခုနအရင်တော့ဆို Nobel ဘာလဲဆိုတော့2009ကလူတုပ်ခွေကျက်တုပ်ခွေနောက်တစ်ခုကကျတော့နောက်ငှက်တုပ်ခွေအားလုံးဆက်ပြီးတော့ခါကြတော့ Nobel Prize ဆိုဖြစ်ပြီးတော့လူတွေသေဆုံးမှုများတယ်ဒီလိုမဖြစ်အောင်ကျမတို့က Zoonotic Influenza နဲ့ Pandemic ဖြစ်လာမှာဆိုလို့ Early Detection ရခြင်းတဲ့အတွက်ကြောင့်မို့လောက်ရခြင်းလည်းဖြစ်ပါတယ် Surveillance နံပါတ်၄ကတော့ကျမတို့ International Health Regulation 2005ကိုလိုက်နာတော့အပြင်ကျမတို့တွေကတနည်းအားဖြင့်ကိုယ်နိုင်ငံကကိုယ်နိုင်ငံကယောဂဖြစ်ပွားမှုသူများလည်းလေ့လာမယ်သူများနိုင်ငံယောဂဖြစ်ပွားမှုလည်းကျမတို့လည်းစဉ်ဆက်မပြတ်စောင့်ကြည့်ခြင်းအပြင်ကိုယ်နိုင်ငံတွေယောဂတွေမဝင်ရောက်နိုင်အောင်လည်းကာကွယ်ခြင်းဖြစ်ပါတယ်နံပါတ်၃နေနေက2019မှာ H1N1 Flu Outbreak ဖြစ်သွားပြီးတဲ့နောက်မှာ WHO ရဲ့ recommendation ကကျမတို့အနေနဲ့ဒီ ILI SARI ဆိုတဲ့ကျမအဲ့ဒါပြင် definition ပြောပါမယ် ILI SARI Sentinel Surveillance တွေကို strengthen လုပ်ရမယ်ဆိုတဲ့သူရဲ့ after workout plan မှာ recommendation ရှိလို့လည်းဖြစ်ပါတယ်နောက်နံပါတ်၄အချက် background အနေနဲ့ပြောမယ်ဆိုရင်တော့ disease had no border ပါယောဂါတွေမှာ border မရှိပါဘူး passport မလို့ visa မလို့ပဲနဲ့အချိန်မရွေးနိုင်ငံတိုင်းကဘာပေါ်ရှိနိုင်ငံတိုင်းကိုရောက်ကူးဆက်ပြတ်နိုင်နေတာဖြစ်တဲ့အတွက်ကြောင့်ကျမတို့ Surveillance ကို အချက်ကိုမြင့်ဆောင်ရရခြင်းဖြစ်ပါတယ်အဲ့ဒီမှာဆိုရင် airline နဲ့ sari ဆိုတာတွေ့ပါလိမ့်မယ် airline ဆိုတာက influenza like illness ဖြစ်ပါတယ် influenza like illness ဆိုတာ patient က respiratory tract infection တစ်ခုခုနဲ့ fever ရှိနေမယ် fever ကြတော့ဘယ်လောက်လဲဆို 38 degree centigrade လို့ပြောပါတယ် fahrenheit နဲ့ဆို 100.4 degree fahrenheit ပေါ့နော်အဲ့လိုအဖျားရှိနေမယ်အဲ့ဒီထက်အဖျားပိုကြီးနေမယ်ပြီးလို့ရှိရင်သူကဆိုလို့ရှိရင် cough ရှိနေမယ်အဲ့ဒီနှစ်ခုဒီ fever လေ within 10 days မှာရှိနေမှာဆိုဒီလို respiratory sign နဲ့ symptoms တွေရဲ့နောက် fever ရဲ့နောက်တော့ cough ရဲ့ရှိနေမှာပေါ့เนาะအဲ့လိုရှိနေမှာဆိုလို့ရှိရင်အဲ့ဒါလေ 10 days မှာဖြစ်မှာဆိုကျွန်တော်တို့က influenza နဲ့တူတယ် influenza like illness လို့သတ်မှတ်ပြီးတော့ကျွန်တော်တို့ရဲ့ဒီ sentinel surveillance site တွေကနေ sample ယူပြီးတော့ NHS ကိုပို့ပေးပါတယ် sari ရကြတော့ခုနလက္ခဏာ respiratory tract infection နဲ့ fever ရှိမယ် 38 degree centigrade အထက်ခုန cough ဖြစ်မယ် within 10 days လဲဟုတ်မယ် तू ကဘာပိုလာလဲဆိုလို့ရှင် hospitalization ဆိုတော့ဆေးရုံတက်ရောက်ကုသမှုပိုလာပါတယ်ဒါတွေကတနည်းပြောကျွန်တော်တို့ရဲ့ဒီ CEU Central Epidemiology Unit ကနေပြီးတော့ ILSR Sentinel Surveillance တွေကိုတေချာ strengthening လုပ်ပြီးတော့စောင့်ချက်ကြည့်ရှုနေပါတယ်ဒါဆို ILSR left confirm case ပေါ့နော်ဒါကတော့ကျွန်မဆရာကြီးကိုပေးတာ28ရက်နေ့ကပေးတယ်ဆိုတော့ခါကြတော့တချို့တွေdata လေးတွေနည်းနည်းလေးအပြောင်းလဲရှိတယ်စုစုပေါင်းကျမတို့343 tested ဖြစ်ပါတယ်เนาะ300အဲ့တော့290ပဲရှိတယ်343 tested မှာဆိုလို့ရှိရင် influenza virus detect လောက်တာ AAH1N1 PTM09 တွေ့တာ99ဖြစ်ပါတယ် 99ဖြစ်ပါ influenza B not determined เนาะ not determined ကကြတော့ဘယ်လောက်ရှိလဲဆိုရင်10ရှိပါတယ် influenza เนาะ influenza ကတော့ခုနပြောသလို A ဘင်းကျမတို့ H3 ဆိုတာရှိပါတယ်เนาะကျမတို့ H3 ရကြတော့ခါကြတော့ H3 ရကြတော့ခါကြတော့2ရှိပါတယ်အဲ့ဒါဆိုလို့ရှိရင်တော့ဒါကတော့ influenza virus ဖြစ်ရှိမှုဖြစ်ပါတယ်အခုဆိုလို့ရှိရင်မနေ့ကဒီ data ဆိုလို့ရှိရင်မနေ့ကဒီ data ဆိုလို့ရှိရင်เนาะ influenza B not determined 10ရောက် B က H3 ပေါ့เนาะ influenza H3 က10ရောက်ပေါ့เนาะအဲ့ဒါနဲ့ဟိုက99ရှိပါတယ်နောက်တစ်ခုကကြတော့အဲ့ဒီမှာဆိုဘယ်တိုင်းနဲ့ပြည်နယ်တွေမှာဖြစ်ပြီးတော့ဘယ်တိုင်းနဲ့ပြည်နယ်တွေမှာအကူဆက်မှုမဖြစ်သေးဘူးလဲပေါ့နော်အဲ့ဒါလည်းသိချင်ပါပဲဖြစ်ပါတယ်အဲ့ဒါဆိုဘယ်တိုင်းနဲ့လွယ်လွယ်လေးပါကချင်ကယားကရင်မတွေ့သေးပါဘူးအဲကချင်ကယားကရင်ဖြစ်ပေါင်းနောက်ရှမ်းအရှိပေါ့နော်ကျန်တဲ့တိုင်းနဲ့ပြည်နယ်မှာတော့ရှိရောဂါပိုးတွေ့ရှိမှုတွေရှိလာပါပြီအဲ့ဒီမှာဆိုရန်ကုန်တိုင်းကအများဆုံးဖြစ်ပါတယ်ရန်ကုန်တိုင်းမှာဆိုလို့ရှိရင်ရန်ကုန်တိုင်းမှာဆိုဖြစ်ပွားမှုတော့အများဆုံးဖြစ်ပါတယ်အဲ့ဒီမှာဆိုလို့ရှိရင်တည်ဆုံတဲ့သူကြည့်မယ်ဆိုလို့ရှိရင်တော့တည်ဆုံတဲ့သူ21ယောက်ရှိပါတယ်။အဲ့မှာ21ယောက်မှာဆိုလို့ရှိရင်ရန်ကုန်တိုင်းကတည်ဆုံတဲ့သူက18ယောက်ဖြစ်ပါတယ်။စကိုင်းတိုင်းက2ယောက်ဖြစ်ပါတယ်။ ARV တိုင်းက1ယောက်ဖြစ်ပါတယ်။အဲ့ဒါဆိုရန်ကုန်တိုင်းကဆို18ယောက်ဆိုတာရန်ကုန်တိုင်းမှာ positive ဖြစ်တာ69ဖြစ်ပါတယ်။အဲ့ဒီက18ယောက်ပါ။စကိုင်းတိုင်းမှာ4ယောက်တွေ့ပိုးတွေ့ရှိရ2ယောက်တည်ပါတယ်။ ARV ကတော့5ယောက်ပိုးတွေ့တာမှာ1ယောက်တည်ပါတယ်။ဒါကတော့ states and region လိုက်ပြတာဖြစ်ပါတယ်။ဒီမှာဆိုလို့ရှိရင်ဒီမှာဆိုလို့ရှိရင်ရန်ကုန်တိုင်းဒါတော့ ARV ပေါ့เนาะဒါကတော့ data တွေရဆိုလို့ရှိရင်เนาะ ARV မှာတွေ့ရှိတာကတော့ခုမ5ယောက်မှာ1ယောက်တည်တယ်ပေါ့เนาะဒါတော့ influenza virus B not determined ထူးထူးဆန်းဆန်းတော့တစ်ချက်မှာတွေ့ပါတယ်6ယောက်เนาะတစ်ချက်မှာ6ယောက်တောင်တွေ့တယ် B ပေါ့เนาะ B သူ့ရဲ့ lineage ကိုမပြောနိုင်ဘဲနဲ့ influenza B တွေ့တယ်ပေါ့เนาะနောက်တစ်ခုကကြတော့ဒါတွေကတော့ကျမတို့တိုင်းနဲ့ပြည်နယ်လိုက်တော့တိုင်းနဲ့ပြည်နယ်လိုက်ဖြစ်ပွားတာတွေရဲ့ဖြစ်ပွားတာကိုတိုင်းနဲ့ပြည်နယ်လိုက်ဖော်ပြထားခြင်းဖြစ်ပါဒီမှာဆိုလို့ရှိရင်ရန်ကုန်မှာဆိုဆရာတို့ဆရာမမြင်တဲ့အတိုင်းပဲထောင်တက်နေတာကိုတွေ့ရမှာဖြစ်ပါတယ်ဒီ data ကတော့28ရက်နေ့ကပေးတဲ့ data ဆိုတော့နည်းနည်းလေးတော့ဒီ slide minor changes တွေရှိတာ state and region မှာဆိုလို့ရှိရင်ခုနပြောသလိုပဲရန်ကုန်တိုင်းမှာဆိုလို့ရှိရင်69ယောက် positive ဖြစ်တယ်18ယောက်တည်တယ်ပေါ့နော်စကိုင်းမှာဆို4ယောက် positive ဖြစ်တယ်2ယောက်တည်တယ်2ယောက်ဖြစ်သွားပြီနောက်တစ်ခါ ARD မှာဆို5ယောက်ဖြစ်တယ်1ယောက်တည်တယ်5ယောက်ဖြစ်တယ်1ယောက်တည်တယ်เนาะ total sample positive H1N1 PTM09 positive ဖြစ်တာ69ယောက်ဖြစ်ပါတယ်ဒါဆိုရင်ဆေးရုံတွေမှာကျမတို့ရဲ့sample ပေါ့เนาะဆေးရုံရှေ့ရုံကိုကြည့်လိုက်မယ်ဆိုလို့ရှင်အခုတော့ဘဲဦးကွဲပါပြီအခုတော့ 100-bedded hospital နဲ့မန်းလေးကတော့အရင်တော့ဆိုလို့ရှင် sample ရရှိမှုကမရှိသလောက်ဖြစ်ပါတယ်သူတို့အနေနဲ့ကတော့တခြားအလုပ်တွေနဲ့ညားလို့ဒီအောင် surveillance ကိုတခြားမလုပ်အမဖြစ်နိုင်လို့ဖြစ်ပါလိမ့်မယ်အခုတော့သူတို့ sample တွေပို့နေပါပြီဒီမှာဆိုလို့ရှင်ကြည့်လိုက်မယ်ဆိုလို့ရှင်တော့အတိအဖြစ်ဆုံးသွားကြတော့မြေကြီးနာဆေးရုံဖြစ်ပါတယ်ရန်ကို sample ပေးပို့မှုရောတနည်းအားဖြင့်ဆိုရင် cooperation ရောအကုန်လုံးတော်တော်လေးကိုကောင်းတာဖြစ်ပါတယ်ရန်ကုန်ကလည်းစံပယ်ပေးဖို့မှုတွေများပါတယ်။ နောက်သင်္ကန်းကျုံးလည်းများပါတယ်နောက်တခြားစန်တနာဟော့စပီတယ်ရှိရုံမဟုတ်ဘဲတခြားဆေးရုံတွေကနေတော့လည်းဆံပပေးပို့မှုတွေရှိပါတယ်ဒါဆိုလို့ရှိရင် left confirm influenza case and death ပေါ့နော်ဒါဆိုလို့ရှိရင်အဆက်ကလေးနဲ့ကြာတာမြင်လိုက်လို့ရှိရင်ဆရာတို့ဆံမတို့ရန်ကုန်တိုင်းမှာဆိုလို့ရှိရင်18ယောက်တည်တယ်ဆိုတာကိုတွေ့ရပါလိမ့်မယ်ခုမှဆိုလို့ရှိရင်စကိုင်းမှာဆိုလို့ရှိရင်2ယောက်တည်တယ်အေရဝတီမှာ1ယောက်တည်တယ်နော်ကူမှာကြည့်လိုက်မယ်ဆိုလို့ရှိရင်15နှစ်ကနေ65နှစ်အရွယ်မှာဖြစ်ပွားမှုနှုန်းအများဆုံးတွေ့ရပြီးတော့သေဆုံးမှုနှုန်းကတော့အသက်ခုနဒီရွယ်မှာဒီ15 65တွေ့ရပြီမလို့အသက်ငယ်တဲ့သူအသက်တိတ်ကြီးလုံးတဲ့သူတွေမှာသေဆုံးမှုကိုပုံများတာကိုတွေ့ရှိရမှာဖြစ်ပါတယ်။ရောက်နောက်ပြီးတော့ဒါကြတော့သေဆုံးမှုအသက်နဲ့တောတာပါ။ဟုတ်ရှင်းပြ။ဒါဆိုလို့ရှိရင်ခုနပြောတဲ့အသက်နဲ့ပြောတဲ့ယောက်ျားနဲ့မိန်းမအမျိုးသားနဲ့အမျိုးသမီးဘယ်သူကပိုသေးတယ်လဲဆိုအမျိုးသားတွေကပိုသေးတာတွေ့ရပါတယ်။အခုသေဆုံးတဲ့21ယောက်မှာဒါမှဆိုလို့ရှိရင်ဒါကတော့ H1N1 ပိုးတွေ့ရှိရမှုပေါ့နော်ပိုးတွေ့ရှိရမှုဒါ PTM09 detect ဖြစ်ဖို့ပေါ့အဲ့မှဆိုလို့ရှိရင်ဒီမှာမေးရဆိုလို့ရှိရင်သေဆုံးမှုတော့များတာကိုတွေ့ရှိရမှာဖြစ်ပါတယ်50ခွန်ရှိပါလေ243ဖြစ်ပါတယ် H နဲ့ gender နဲ့ဒါကတော့ H နဲ့ gender နဲ့ကိုဒါပြရတာဖြစ်ပါတယ်ဒါ under 1 year တည်တာတော့ယောက်ျားလေးမှတွေ့ရဒါကတော့ဒီမှာဆို1 to 5ကတော့ဒီလောက်ဖြစ်ပါတယ် 5 to 15မှာကျတော့ဒီမှာဒါကြတော့မင်းကလေးတွေ့ရပါမင်းကလေးတွေ့ရတွေ့ရပါဒီမှာ15နဲ့65လဲဒါအဲ့ဒီကတော့ဒါ28နှစ် data ပါဒါတူပါတယ် 65 above ကတော့ယောက်ျားတွေဖြစ်ပါတယ်ဒါဆိုရင် case ကို death case ကိုကျွန်မတို့က line နဲ့ဆွဲပြီး comorbidity ရှိမရှိကြည့်လိုက်တဲ့အခါမှာဆိုလို့ရှိရင် comorbidity ရှိနေတော့တွေ့ရပါတယ်ဒီမှာဆိုလို့ရှိရင်တချို့ဟာတွေကြတော့ case review ပြန်လုပ်ဖို့လိုပါတယ်တခါလေကြလို့ရှိရင်တို့က sari နဲ့တွေ့တယ်ပေါ့နော် acute respiratory tract infection နဲ့တွေ့တယ်ဒါမဲ့လို့တခါလေကြရင်တချို့ဆေးရုံကြီးတွေမှာဒါချက်တွေ့တာပဲဒါပဲဆိုပြီးတော့ပို့တယ်တို့ရဲ့ underlying မှာ hypertension ရှိတယ်တို့တနည်းအားဖြင့်ဆို diabetes ရှိတယ်တို့နောက်တစ်ချက်တခြား comorbidity တွေမဖော်ပြထားတဲ့ချို့တွေကကြတော့ case review လုပ်ဖို့လိုတဲ့အတွက်ကြောင့်မို့တချို့ဟာတွေကကြတော့အပြည့်စုံမရှိသေးတာဖြစ်ပါတယ်အဲ့ case review လုပ်ဖို့ဆရာကြီးဦးသက်ခိုင်ဝင်းနဲ့ medical service ကဆရာတွေနဲ့ပေါင်းပြီးတော့ case review လုပ်ဖို့အစီအစဉ်ရှိပါတယ်။ဒါတော့ death ကိုပြမယ်ဆိုလို့ရှင်တော့ death ကိုကြည့်လိုက်မယ်ဆိုလို့ရှင်သေဆုံးမှုကဘာမှများလဲဆိုဆရာတို့ဆရာမတို့သိပါလိမ့်မယ်။ဂျွန်လာတဲ့မှာဖြစ်ပွားမှုကသေဆုံးမှုပြားတာတွေ့ရပါတယ်။ရှင်းမှာဆိုလို့ရှင်သေဆုံးမှုရှိပါဘူး။ case တွေကတော့ဖြစ်ပွားမှုတော့ရှိပါတယ်။ဒါတော့ Sentinel Hospital ကနေပြီးတော့ပေးပို့တဲ့ဒါတွေကို graph တွေနဲ့ပေါ်ပြထားတာဖြစ်ပါတယ်။ဒါတော့2019အတွင်းမှာဆိုရင်ဆရာတို့ဆင်မကြည့်လိုက်ရင် January မှာတော့เนาะဟိုကိစ္စတွေတော့ပို့နေဒါပေမဲ့ not detected ဆိုတာတွေကမြင်ရတယ် not detected တွေမြင်ရပြီးတော့ April ဆိုမရှိသလောက်ဖြစ်တယ် May လမှာလည်း not detected ဒါပေမဲ့ June မှာဆိုရင်တော့ positive case တွေအဝါရောင်နဲ့ပေါ်ပြထားတယ် positive influenza A H1N1 PTM09 ဟာမြားနေတာကိုတွေ့ရမှာဖြစ်ပါတယ်ဒါဆိုကျမတို့အဲ sample တွေမှာလည်းဒီမေလာထီပေါ့နော် January 1ရက်ကနေမေလာထီဆိုလို့ရှိရင်ကျမတို့တွေ sample စုစုပေါင်းဆိုလို့ရှိရင်ဘယ်လောက်ဆန်းတယ်လဲဆိုရင် sample ဆန်းတာကတော့ဘယ်လောက်ဆန်းတယ်လဲဆိုတခြားပြန်ပြီး confirm လုပ်မယ်ဒါမဲ့လို့ H1N1 positive ဖြစ်တာ4ယောက်ပဲတွေ့ရတယ်အရှိတ်ဘက်မှာအဲ့ဒီဂျွန်လတလထဲမှာဂျွန်1ရက်ကနေစပြီးတော့မနေ့ကဂျွန်လကုန်30ရက်နေ့ထိပေါ့30ရက်နေ့ဆို July 1ရက်နေ့ထိ data မှာဆိုလို့ရှိရင်เนาะသူကဆိုရင်64 positive 95 positive တွေ့ရပါတယ်ဒါဆိုမေလာထီကတော့4ယောက်ပဲရှိပြီးတော့64ပေါ့เนาะ95စုစုပေါင်း96ဖြစ်တဲ့အတွက်ကြောင့်မို့95ကတော့ဒီဂျွန်လတလထဲဖြစ်တာကိုတွေ့ရပြီးသေဆုံးတာကလည်းဂျွန်လထဲမှာပဲသေဆုံးမှုတွေတွေ့ရတာဖြစ်ပါတယ်ဒါကတော့ airline sorry positive cases တွေပေါ့เนาะဒါဆိုလို့ရှိရင်ဘယ်ကနေပို့တယ်လဲဘလို့ positive ဖြစ်လဲဆိုတာတွေကိုဒီမှာပြရတာဖြစ်ပါတယ်ဒါတော့ case တွေကိုဒီကျမတို့ဒီ airline နဲ့ sorry case 2019မှာတွေ့ရှိမှုတွေကိုဒီမှာပြရတာဖြစ်ပါတယ်ဒါတော့အများစုကိုဒီမှာဆရာတို့ကြည့်လိုက်မယ်ဆိုလို့ရှိရင်စာရီလို့ခေါ်တဲ့ဆေးရုံတက်ရောက်ကူတာတဲ့ case တွေပဲဖြစ်ွားတာကိုများတာကိုတွေ့ရမှာဖြစ်ပါတယ်။ဒါတော့ဆေးရုံတက်ရောက်မှုကိုနှိုင်းရှင်တာပါနှိုင်းရှင်တာပါဆိုလို့ရှိရင်ဒီမှာဆိုလို့ရှိရင်သင်္ကန်းကျုံဆေးရုံမှာတက်ရောက်မှုရန်ကုန်ဆေးရုံကြီးကတော့အများဆုံးပေါ့နော်တခြားအားသာ hospital တွေကိုဒီမှာချုပ်ပြီးတော့ကျမတို့လည်းတခုလည်းပြတာဖြစ်ပါတယ်။ပြီးသင်္ကန်းကျုံလည်းများပါတယ်။ပြီးမြေကြီးနာကတော့ဒါကတော့သူကIELTS case တွေဖြစ်ပါတယ်သူက sample အနေနဲ့ပို့လာပေါ့တနည်းအားဖြင့်ဆိုကျမတို့တွေကအခုကဒီမှာဆိုလို့ရှိရင်ယောဂါကိုမှဟိုစမ်းသက်တာ343ပဲရှိတယ်343မှာ69ရောက် positive တွေ့တယ်ဆိုတော့ကျမတို့ကငကိုယ်တည်းဟိုက positive ဖြစ်နိုင်တော့တဲ့သူကိုပဲကျမတို့ကစမ်းတာဖြစ်တဲ့အတွက်ကြောင့် case တွေက343ဖြစ်ပြီးတော့ဟို positive ထွက်တာ99ဖြစ်ပါတယ်အဲ့တော့ week light ပြထားတာဖြစ်ပါတယ် week light ဆိုဒီမှာဆိုလို့ရှိရင်ဒီမှာတက်သွားတာဂျွန်လအတွင်းမှာတက်သွားတာကိုတွေ့အောင်ဖြစ်ပါတယ်ဂျန်တဲ့လတွေမှာတော့ဒါနဲ့ဟိုကပုံမှန်လေးပဲ case တွေရှိတာကိုတွေ့ရပါတယ် ဒါတော့ influencer for state and region လိုက်ပေါ့နော်ဒါဆို map နဲ့ပြထားတာဖြစ်ပါဒီမှာဆိုလို့ရှိရင်เนาะဒီမှာဆိုလို့ရှိရင်တွေ့မှာဆိုလို့ရှိရင် case တွေကဒီရန်ကုန်တိုင်းမှာပဲစုပြုံပြီးတော့ဒီမှာ positive case တွေဖြစ်ပြီးတော့တည်ဆုံးမှုရှိနေအောင်တွေ့ရမှာဖြစ်ပါတယ်ဒါတော့အကျဲချက်ပြီးတော့ထပ်ပြီးတော့ရန်ကုန်တိုင်းမှာဖြစ်တာကိုအကျဲချက်ပြီးပြောတာဖြစ်ပါတယ်ဒီမှာရဲ့ presentation ကတော့ဒီလောက်ပါပဲဆရာတို့ဆရာမတို့အနေနဲ့ဟိုတချို့ ਆ လေဆိုအမတော်မိုးဆာနေပြီးတော့ယောဂလက္ခဏာတွေဒီယောဂပိုးရဲ့သဘောဝါတွေဒါမျိုးတွေပြောတဲ့အခါတွေဆိုလို့ရှိရင်ပို့ပြီးတော့လဲရှင်းမယ်။နောက်အနေရှယ်အမတော်လည်းလက်ကျော်ကလည်းဘလို့စမ်းသပ်စစ်ဆေးတယ်သူရဲ့အပိုးတွေ့ရှိမှုတွေပြောလို့ရှိရင်ဆရာတို့ဆရာမတို့ပို့ပြီးတော့ခြုံငုံပြီးတော့ပို့ရှင်းမယ်လို့ထင်ပါတယ်။အခုမေးလဲရပါတယ်။သုံးအောင်လုံးပြောပြီးမှမေးလဲရပါတယ်ရှင်။အားလုံးကျေးဇူးတင်ပါတယ်။